ဥမမောင်ခမအခုဆိုလို့ရှိရင်မစ္စတာဂိုင်ရိုက်တာဦးဆောင်တဲ့ ILO ကိုယ်စားလှယ်အဖွဲ့ကစီအစိုးရနဲ့ ILO ကြားအလုပ်ဆက်လုပ်ဖို့နောက်ထပ်သက်တမ်းတစ်နှစ်တိုးတဲ့စာချုပ်လည်းချုပ်လိုက်ပြီလို့ကျွန်တော်သိရပါတယ်။အဲဒီတော့စီအစိုးရက ILO ကိုအခုလိုဟိုသက်တမ်းတိုးပေးလိုက်တဲ့အပေါ်မှာဥမမောင်ရဲ့အမြင်ကဘယ်လိုရှိပါလဲခမ
Okay, ကျွန်တော်အခုဟိုဂိုင်းရိုက်တာ ILO ရဲ့အမှုဆောင်မြန်ကျွန်တော်ဦးဆောင်တဲ့အဖွဲ့လေကျွန်တော်ဘန်ကောက်မှာအခုပဲတွေ့ပါတယ်။အဲ့တော့လက်မှတ်ထိုးတဲ့ကိစ္စကတော့ပုံမှန်ညစ်စင်ထိုးနေကြကိစ္စဖြစ်တယ်။ဒါပေမဲ့ဘာကြောင့်ထိုးသလဲဆိုတဲ့နေရာမှာနောက်ဖအနေနဲ့ကအတ္တမလောဘပိကိစ္စပြပပြောင်းလုပ်ပါမယ်။ဒါကိုဆက်မဖြတ်ပါနဲ့ဒါကိုအတိမပြုပြပါဆိုတဲ့အနေထားနဲ့ပေါ့နော်။ဟိုကမ္ဘာလုံးကရေးအဖွဲ့ချုပ်မှာတရားတွေရော့အောင်အတွက်ကိုသူတို့ကအမြဲတစေအဲ့တော့အစင်ပြန်လို့တဲ့ကိစ္စဖြစ်တယ်လို့ခက်ခက်ကကမ္ဘာလုံးကရေးအဖွဲ့ချုပ်ကလည်းအ ਨੇ ဆုံးတော့ရန်ကုန်မှာရုံးရှိနေတာဒီအားဖြစ်တယ်ဒီကနေတစ်ဆင့်ကလေးစစ်သားကိစ္စတို့လည်းမြေသိမ်းတဲ့ကိစ္စတို့နောက်တစ်ခါလွတ်လပ်စွာအသိဖွဲ့စည်းမှုတို့စတဲ့ဆွေးကိစ္စတွေကိုဆွေးနွေးလို့ရတဲ့အနေအမှရှိတယ်ဆိုတဲ့အတွက်ကြောင့်လူဦးနှစ်ဖက်ကဒီလိုပဲညှိနှိုင်းပြီးတော့လက်မှတ်ထိုးတာတော့ကျွန်တော်ကတော့ပြင်ပါတယ်
ဟုတ်ကဲ့အဲ့တော့မြန်မာနိုင်ငံမှာအခုချိန်ဒီအတ္တမကလေးစစ်သားစုဆောင်မှုတွေအတ္တမမြေယာသိမ်းဆည်းမှုတွေကဆက်ရှိနေသေးပဲဖြစ်ပါတယ်ခင်ဗျာဒီကိစ္စတွေကို ILO ကထိထိရောက်ကန်တွယ်ဖြေရှင်းပေးနိုင်တာမျိုးဘယ်လိုရှိပါလဲခင်ဗျာ
အခုထက်ဒီပေါ်နော်2030အထိကကလေးစစ်သားအမှုပေါင်းအလုံးပေါင်း600ကျော်ကန်ကြားခဲ့တာဖြစ်တယ်အတ္တမခေါ်တော့တဲ့ကလေးတွေပေါ့နော်နောက်ဒီထဲမှာဟိုအမှုကိစ္စအလုံးကြီးပါပဲပြန်တော့တဲ့ဆွေးနွေးသားမှရှိတယ်။ဒါတော့အခုဆိုလို့ရှိရင်လည်း2012ခုနှစ်နှစ်စပိုင်းမှာဒီအမှုတော်တော်များနေတယ်ဒီအမှုတွေမှာလည်းဒီ ILO ကသွားရောက်ပြီးတော့ဆွေးနွေးတဲ့အမှာပြန်တော့တဲ့အနေအထားရှိတယ်ဆိုတာကျွန်တော်သိရပါတယ်။နောက်ထပ်တစ်ခါပေါ့နော်ဒီနေ့ပဲကျွန်တော်တို့ဆွေးနွေးတဲ့မှာကျွန်တော်တို့ကရန်ကုန် ILO ကတောင်ကကတင်ပြသွားတာကတော့ဗာလဲဆိုတော့အခုဘယ်လိုတိုးတက်လာလဲဆိုတော့တချို့တော့နောက်ထပ်တဲ့မှာရှိတဲ့ဒီစစ်သားတွေအများရှိတဲ့ကိုယ်တိုင်ကကလေးစစ်သားတွေပဲစုတိုင်းမှာရှိနေပါတယ်။သွားကြည့်ပါငါတို့တော့မတတ်နိုင်ဘူးပြောတာတွေရှိလာတယ်ဆိုတာကကျွန်တော်တို့ကြားရတယ်ပေါ့နော်။အဲ့တော့ဒါကဘာကိုပြောချင်တယ်လဲဆိုတော့အာရလိုရုံးမှာရှိတာကဝန်ထမ်းနှစ်ယောက်ပဲပါ။အဲ့တော့အတူရာဝင်ရအချိန်ရှိတဲ့ပုံမှာရှိတော့အနေထားဝင်ပဲလုံနိုင်တဲ့တို့ကြောင့်ကျွန်တော်တို့စိတ်တိုင်းကြတော့မဖြစ်သေးဘူး။သို့တော်လည်းလိုချမှုပေါ့နော်မိဘတွေမှာတော့ကောင်းစစ်တပ်ထဲမှာပါတင်တော့လည်းကောင်းပေါ့နော်။ကလေးစစ်သားဆိုတော့မခံရဘူး။ကားကပြန်တော့မယ်ဆိုတော့ပြည်လာပြီဆိုတော့ကျွန်တော်တို့ကတိုးတက်မှုရှိတယ်လို့တော့ပြောချင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။အဲတော့မြန်မာနိုင်ငံသားတွေအနေနဲ့ဟလာစေတနာဝန်ထမ်းအရာပေါ့အဲလိုရန်ကုန်ရုံးကိုဘလို့ဝိုင်းဝန်းကူညီနိုင်မဲ့အနေအထားမျိုးတွေရှိတယ်လဲခင်ဗျာ
။ဟာရှိပါတယ်ခင်ဗျာ။နိုင်ငံသားတိုင်းကဟောတော့အဲလိုရုံးကိုဆွလို့ရပါတယ်။သတင်းပေးပို့လို့ရပါတယ်။ကိုယ်တိုင်သွားဆံမလို့သူတို့ပေးထားတဲ့ဒီစာရိတ်ပုံရတဲ့စာပို့လို့ရသလိုတယ်လီဖုန်းနံပါတ်လည်းရှိပါတယ်။အဲ့ဒီအပြင်ကိုကျွန်တော်တို့နားလည်တာကတော့ ILO ကသင်တန်းနေပြီးနေတယ်လို့ကျွန်တော်နားလည်ပါသင်တန်းဆိုတာဟိုတူတူကြကြမဟုတ်ပါဘူးအခြေခံလုံသမားအခွင့်အရေးဖြစ်တယ်နော် ILO နဲ့ဗမာနိုင်ငံအနေနဲ့ထိုးတဲ့ပြည်ရင်းနေနဲ့ပတ်သက်ရင်ဒါဆွေးနွေးတဲ့တလိတာရက်တို့သင်တန်းနေဖြစ်တယ်ဆိုတော့ကျွန်တော်သိရပါတယ်အဲ့သင်တန်းတွေမှာသွားပြီးတော့ပါဝင်ပတ်သက်ပြီးတဲ့နောက်မှာနောက်ထပ်တစ်ခါဒီအဓမ္မလိုအပ်ပြီးပပြအောင်လုပ်ဖို့အတွက်ကို ILO ကနေပြီးတော့နားဖနဲ့သဘောတူထုတ်ထားတဲ့အဲ့လက်ကမ်းစာဆောင်တွေကိုဖြန့်ဝေပေးခြင်းအဖြစ်တော့လည်းကောင်းအထူးသဖြင့်ဒီအာဓမလောဘပေးမှုတွေများနေတဲ့တိုင်းရင်းသားဒေသတွေမှာသုံးဖို့အတွက်ကိုဒေသခံတိုင်းရင်းသားအဖွဲ့အစည်းတွေပေါ့အထူးသဖြင့်ရွေးကောက်ပွဲမှာပါခဲ့တဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေကယူပြီးတော့ဘာသာပြန်ပေးမယ်ဆိုတော့အလုံးအတွက်ကိုအကျိုးရှိတဲ့ကြာမျိုးကိုကျွန်တော်တင်ပြလိုပါတယ်ခင်ဗျာ
ဒီမစ္စတာဂိုင်းရိုက်တာနဲ့အဖွဲ့ကအလုသမားအကျိုးခံစားခွင့်တွေတိုးပေးရေးကိစ္စနဲ့ပတ်သက်ပြီးတော့စီအစိုးရနဲ့လည်းဆွေးနွေးခဲ့တယ်လို့ကြားရပါတယ်အဲ့ဒါကဘလူဟာမျိုးလဲခင်ဗျာ
ပထမဦးဆုံးကျွန်တော်နည်းနည်းတင်ပြချင်တာဂိုင်းရိုက်တာကကျွန်တော်တို့ ਨੇ လက်တွဲပြီးအာဓမလောဘပေးမှုစပြအောင်အားလုံးမှာသင်တဲ့အားတဲ့လုပ်ခဲ့တဲ့ပုံပုံဖြစ်တဲ့အတွက်ကြောင့်ဓမ္မပြီးမှအလုသမားအခွင့်အရေးတွေကိုဘလူခိလိထားရဲဆိုတာနားလည်လို့ပြောဖြစ်တယ်အခုအလုသမားအခွင့်အရေးရအောင်ကြိုးစားရဲဆိုတဲ့နေရာမှာဥပဒေပြုတဲ့နေရာမှာဥပဒေကိုပြုုံနေမကဘူးကျင့်သုံးမှုလိုတယ်ဆိုတဲ့ကိစ္စတွေနောက်တစ်ခါအထူးသဖြင့်ကျွန်တော်တို့ဒီ FCUB ရဲ့အဖွဲ့ဝင်ဖန်ထားတဲ့ပုံစံ35ရောက်ရှိပါတယ်အဲ့ဒီ35ကိုလွတ်မှတာရင်ဒီအလုံးအခြေခံလူသမားအခွင့်အရေးဆိုတဲ့ဇာတ်လူလိုက်လာတဲ့ဆိုတော့ကြားရကြမယ်အဲ့ဒီမှလည်းလူသမားဥပဒေရေးဆွဲခြင်းကလည်းအိပ်ပဲရှိနေဆိုတာမျိုးကိုဆွေးနွေးကြတယ်လို့ကျွန်တော်ပြရပါ
တယ်မြန်မာနိုင်ငံမှာအခုချိန်ထိပေါ့နော်လွတ်လပ်စွာသင်းပင်ဖွဲ့စည်းခွင့်ကမရှိသေးပါဘူးခင်ဗျာ ဒီကိစ္စတွေကို ILO အနေနဲ့ဘာတွေဆောင်ရွက်ပေးနိုင်လိမ့်မယ်လို့မျှော်လင့်နေရပါတယ်ခင်ဗျာ
ILO ဆောင်ပေးနိုင်တာကတော့လူ့သမားပြန်ပတ်သက်တဲ့လူ့သမားဥပဒေဟလာအဲ့ဒါကိုသမမကြီးမှာရှင်းလင်းမှုဆိုတဲ့ကိစ္စဒါနဲ့ကျွန်တော်ဒီနေ့ရှင်းပြတာရှိပါတယ်ကျွန်တော်အရင်တော့ကျွန်တော်တို့ဒီကျွန်တော်ပါလီမန်အစိုးရခင်မှာတော့လည်းလူ့သမားဥပဒေကောင်းခဲ့ပါတယ်လွတ်လပ်တဲ့လူ့သမားတမကတီယူစီဒီတို့ BDUC တို့ရှိခဲ့တဲ့ဆိုတဲ့ကောင်းဟိုအတိုင်းတာတစ်ခုတည်းကိုလှုပ်ရှားနိုင်ခဲ့တယ်ဆိုတဲ့အကြောင်းဒါကြောင့်မလို့အခုနားဖအနေနဲ့ကဘာမှအထူးတလဲရင်းနေကြမလို့ပဲအရင်ဥပဒေတွေကိုပြန်ပြီးတော့ကျွန်တော်သုံးသပ်နိုင်မယ်ဆိုရင်ဒါကိုလုတ်ခွင့်ပေးတဲ့ဒီပေါ်အနေထားရှိတယ်ဆိုလို့ရှိရင်လုတ်ဖို့ဒီနိုင်ငံရေးသဘောထားပေါ့နော် political will ရှိမယ်ဆိုရင်ဟိုလုတ်လို့ရတယ်ဆိုရင်ကျွန်တော်ခိုင်းလို့ကိုရှင်းပြရတယ်ဒါပေမဲ့အရေးကြီးတာကတော့ဘလောက်ပဲဥပဒေကောင်းကောင်းသုံးသပ်ဖော်တဲ့နေရာမှာအဒီတော့ဖွင့်ပြဖို့လိုတယ်နားလည်ဖို့လိုတယ်ဒီအပြင်ကျွန်တော်တို့နိုင်ငံသားတွေကအလုပ်သမားတွေကလည်းသမားတွေကကိုလိုချင်တာကိုတွန်းတွန်းတိုက်တိုက်လုပ်ယူဖို့လိုတယ်တခြားနိုင်ငံတွေမှာအခုတွန်းတွန်းတိုက်တိုက်လုပ်သလိုဥရောပမှာအခြေအနေဘက်ကလုပ်သလိုလုပ်ဖို့လိုတယ်ဆိုတော့ပြန်ပြောပြချင်ပါတယ်ခင်ဗျာ
ဦးမောင်ကြီးကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ပါ